ရှမသဲခရစ်ဝင်အခန်းကြီး19အငယ်1မှ9ထိုဒေသနာတော်ကိုယေရှုသည်အကုန်စင်ဟောတော်မူပြီးလျှင်ဂါလိလဲပြည်မှပြောင်း၍ယူဒပြည်စွန်းယော်ဒန်မြစ်တစ်ဖက်သို့ကြွတော်မူ၏လူများအပေါင်းတို့သည်နောက်တော်သို့လိုက်ကြသည်ဖြစ်၍ထိုအရ၌အနာရောဂါများကိုငြိမ်းစေတော်မူ၏ဖာရိရှဲတို့သည်အထံတော်သို့လာ၍လူသည်ခတ်သိမ်းသောအဖြစ်ကြောင့်မိမိမယားနှင့်ကွာအပ်တလို့ဟုစုံစမ်းနှောက်ရချင်းကမေးလျှောက်ကြသောကိုရောကအစဦး၌ဖန်ဆင်းတော်မူသောသူသည်ယောက်ျားနှင့်မိမနှစ်ယောက်ထီးကိုဖန်ဆင်းတော်မူ၏ထိုအကြောင်းကြောင့်ယောက်ျားသည်ကိုမိဘကိုစွန့်၍ကိုခင်မိုး၌မိဝဲသဖြင့်ထိုသူနှစ်ယောက်တို့သည်တသားတကူသည်ဖြစ်ရလိမ့်မည်ဟုကျမ်းဆိုသည်ကိုတင်တို့မဖတ်ဘူးတလို့ထိုကြောင့်လင်မယားတို့သည်နှူးမဟုတဦးသည်ဖြစ်၏ဖျားသခင်ဖက်ဆက်၍ထံဘူးတင်တော်မူသောအရာကိုလူမခွဲမခွာစေနှင့်ဟုမိန့်တော်မူ၏ဖာရိရှဲတို့ကလည်းထိုတို့မှန်လျင်ဖျက်စာကိုပေး၍မယားနှင့်ကွာစေခြင်းကမောရှေသည်အဘယ်ကြောင့်စီရင်သနည်းဟုရှောက်ကြသောကိုရောကတင်တို့စိတ်နှလုံးခိုင်မာသောကြောင့်မယားနှင့်ကွာရသောအခွင့်ကိုမောရှိသည်စီရင်၏အစဦး၌ထိုသို့မဟုတ်ငါပြညတ်သည်ကမှားယွင်းခြင်းအကြောင်းမှတပါအခြားသောအကြောင်းဖြင့်မိမိမယားနှင့်ကြွား၍အခြားသောမိမနှင့်ဆုံဖက်သောသူသည်မိမိမယားကိုပြစ်မှား၏ကြွားသောမိမနှင့်ဆုံဖက်သောသူသည်လည်းသူ့မယားကိုပြစ်မှားသည်ဟုမိန့်တော်မူ၏အငယ်၁၀မှ၁၅တပည့်တော်တို့ကလည်းလင်မယားအမှုသည်ဤသို့ဖြစ်လျင်စုံဘက်ချင်းကိုမပြုတ်ကောင်းပါဟုလျှောက်ကြ၏။ကိုရောကလည်းထိုစကားကိုလူတိုင်းမခံမယူနိုင်အခွင့်ရသောသူတို့သာခံယူနိုင်ကြ၏။လူအချို့တို့သည်အမိဝန်းတွင်းကပင်မိမ့်မရှာဖြစ်ကြ၏။အချို့တို့သည်သူတစ်ပါးဆုံးမ၍မိမ့်မရှာဖြစ်ကြ၏။အချို့တို့သည်ကောင်းကင်နိုင်ငံတော်အဖို့အလို့ငှာမိမိကိုယ်ကိုဆုံးမ၍မိမ့်မရှာဖြစ်ကြ၏။သူစကားကိုခံယူနိုင်သောသူသည်ခံယူစေဟုမိန့်တော်မူ၏ထိုအခါသူငယ်တို့အပေါ်မှာလက်ကိုတင်၍မေတ္တာပို့တော်မူစေခြင်းကအထံတော်သို့ဆောင်ခဲ့သည့်ဖြစ်၍တပည့်တော်တို့သည်အပြစ်တင်ကြ၏ယေရှုကလည်းထိုသူငယ်တို့ကိုရှိစေလော့ငါထံသို့လာသည်ကိုမစည်းသားကြနှင့်ကောင်းကင်နိုင်ငံတော်သည်ထိုသို့သောသူတို့၏နိုင်ငံဖြစ်သည်ဟုမိန့်တော်မူ၍သူငယ်တို့အပေါ်မှာလက်တော်ကိုတင်ပြီးလျှင်ထိုအရမှကြွသွားတော်မူ၏အငယ်၁၆မှ၂၂ထို့နောက်လူတယောက်သည်ချင်းကပ်၍ကောင်းမြတ်သောဆရာထာဝရအသက်ကိုရံ့အံ့သောငါအကျွန်ုပ်သည်အဘယ်ကောင်းမှုကိုပြုရပါမည်နည်းဟုမေးလျှောက်တော်ငါကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သည်ဖျားသခင်တပါးကြီးသာကောင်းမြတ်တော်မူ၏အသက်ရှင်ခြင်းတို့ဝင်စားလိုလျင်ပြည့်ညတ်တော်တို့ကိုစောင့်ရှောက်လောဟုမိန့်တော်မူ၏အဘယ်ပြည့်ညတ်တို့ကိုစောင့်ရှောက်ရမည်နည်းဟုလျှောက်ပြန်တော်လူအသက်ကိုမတတ်နှင့်သူ့မယားကိုမပြစ်မှားနှင့်သူ့အဥ္စာကိုမခိုးနှင့်မမှန်သောတက်တေကိုမခံနှင့်မိဘကိုယူသေးစွာပြုလောကိုနှင့်ဆက်ဆိုင်သောသူကိုကိုနှင့်အမျှချစ်လောဟုမိန့်တော်မူ၏ထိုလူလင်ကလည်းသူပညာရှိသည်များတို့ကိုအကျွန်ုပ်သည်ငယ်သောအရွယ်မှစ၍စောင့်ရှောက်ပါပြီအဘယ်အကျင့်လိုသေးသနည်းဟုလျှောက်ပြန်လေ၏ယေရှုကလည်းသင်သည်စုံလင်ခြင်းသို့ရောက်လိုလျင်တော်လောကိုဥစ္စာများကိုရောင်း၍စင်ရဲသောသူတို့အားပေးလော့ထိုတို့ပြုလျင်ကောင်းကင်ဘုံ၌ဗန္ဒာကိုရလိမ့်မည်တို့ပြိမှငါနောက်သို့လိုက်လော့ဟုမိန့်တော်မူ၏ထိုလူလင်သည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍သူစကားကိုကြားလျင်စိတ်မသာသည်နှင့်တွားလေ၏အငယ်၂၃မှ၂၆ယေရှုကလည်းငါအမှန်ဆိုသည်ကငွေရတတ်သောသူသည်ကောင်းကင်နိုင်ငံတော်သို့ဝင်ခဲ့လာ၏တပန်းငါဆိုသည်ကကလောအုပ်သည်အနဖားကိုရှိုးလွယ်၏ငွေရတတ်သောသူသည်ဖျားသခင်နိုင်ငံတော်သို့ဝင်ခဲ့သည်ဟုတပည့်တော်တို့အားမိန့်တော်မူ၏ထိုသူတို့သည်ကြားလျင်အလွန်မိမောတွေ့ဝေချင်းရှိ၍တို့ဖြစ်လျင်အဘယ်သူသည်ကယ်တင်တော်မူခြင်းသို့ရောက်နိုင်မည်နည်းဟုပြောဆိုကြ၏ယေရှုသည်လည်းသူတို့ကိုကြည့်ရှု၍ဤအမှုကိုလူမတတ်နိုင်သို့တော်လည်းဖျားသခင်သည်ခတ်သိမ်းသောအမှုတို့ကိုတတ်နိုင်တော်မူသည်ဟုမိန့်တော်မူ၏ အငယ်29မှ30ထိုအခါပေတျုကအကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပြစ်၍ကိုရောနောက်သို့လိုက်ကြပါပြီအဘယ်အချိုးကိုရကြပါမည်နည်းဟုလျှောက်လေသောယေရှုကငါအမှန်ဆိုသည်ကားအလုံးစုံသောအရာတို့ကိုအသစ်ပြုပြင်သောကာလ၌လူသားသည်ဘုန်းရှိသောပလင်တော်ပေါ်မှထိုင်တော်မူသောအခါငါနောက်သို့လိုက်ကြသောသင်တို့သည်12ခုသောပလင်ပေါ်မှထိုင်လျက်ဣဒရေလလူ12မျိုးကိုစစ်ကြောစီရင်ရကြလက်တံအချင်းသူသည်ငါ၏နာမကြောင့်အေလေညီကိုနှမမိဘတာမယာဒီဟုသောတဘာဘာကိုစွန့်၏ထိုသူသည်အစတရာသောအချိုးကိုရ၍ထာဝရအသက်ကိုအမွေခံရလက်တံနောက်ကြသောသူအများတို့သည်အရင်ကြကြလိမ့်မည်အရင်ကြသောသူအများတို့သည်နောက်ကြကြလိမ့်မည်